္ဂလာပါရှင်လွတ်လပ်တဲ့အာရှတဲ့ RFA ရဲ့2024ခုနှစ်ဩဂုတ်လ24ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမတို့မင်းစင်ပါရှင်ဒီနေ့အစီအစဉ်မှာရခိုင်မှာလူတောင်းတဲ့ချီထွက်ပြေးရမှုစစ်ကောင်စီနဲ့ AA မှာတာဝန်ရှိကြောင်းကုလမဟာမင်းကြီးပြောတဲ့သတင်းဆောင်မှာအပတ်စဉ်ကဏ္ဍနဲ့တိုင်းရင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပါအဝင်လူတောင်းတဲ့ချီထွက်ပြေးရမှုမှာစစ်ကောင်စီနဲ့အာရခတပ်တော် AA မှာတာဝန်ရှိကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဗော်ဂါတက်ကဩဂုတ်လ23ရက်မှာထုတ်ပြန်တဲ့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံထုတ်ပြန်ချက်မှာထည့်သွင်းပြောဆိုပါရယ်။လွန်ခဲ့တဲ့၄လကျော်ကာလအတွင်းမောင်နှောနဲ့ဘူတိတောင်မျိုးတွေကိုတင်းယူဖို့အာရခတပ်တော် AA ရဲ့စစ်စင်ရေးတွေကနေရိုဟင်ဂျာတွေအပါအဝင်တောင်းနဲ့ချီတဲ့ပြည်သူတွေဟာထွက်ပြေးခဲ့ရတယ်လို့ဆိုပါရယ်။ဘင်္ဂလားဒေ့ရှ်နဲ့ဇက်နက်မြစ်တလျှောက်ပြင်းထန်တဲ့တိုက်ခိုက်မှုတွေကတစ်ခုဖြစ်တဲ့ဩဂုတ်လ5ရက်ကလက်နက်တပ်ဆင်ထားတဲ့ drone တွေပါဝင်တဲ့တိုက်ခိုက်မှုမှာအရသာများပြားသေဆုံးခဲ့ရတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါရယ်။အနာဒိန်စစ်ကောင်စီကအာရခတပ်တော် AA ကိုတိုက်ခိုက်ဖို့အတွက်ရခိုင်ရိုဟင်ဂျာကဲတင်ရေးတပ်အာစာကိုချဉ်ကပ်ခဲ့တယ်လို့မြန်မာစစ်တပ်ဗိုလ်မှူးတအူးကပြောပါရယ်။ဇွန်လ24ရက်နေ့ကဘူတိတောင်မြို့မှာ The Diplomat သတင်းဌာနနဲ့တွေ့ဆုံမိမြန်ရမှာမြန်မာစစ်တပ်ကဗိုလ်မှူးလှိုင်ဝင်းထွန်းကအာစာနဲ့ပူးပေါင်းမှုတွန်းအားပေးခဲ့တာတွေအပါအဝင်ယာနဲ့ချီတဲ့ရိုဟင်ဂျာတွေကိုအတင်းအဓမ္မစစ်မှုထမ်းမှုလေ့ကျင့်ပေးခဲ့တဲ့အကြောင်းတွေကိုပြောပြခဲ့ပါရယ်။ဘူတိတောင်မြို့နယ်မှာရိုဟင်ဂျာ950ကိုစစ်ကောင်စီကတင်နန်းပေးခဲ့ကြောင်းပြီးတော့မှအာစာနဲ့ပေါင်းပြီးစည်ရေးလှုပ်ရှားတာတွေလုပ်ခဲ့ကြောင်းသူကဝန်ခံခဲ့ပါတယ်။ဒါ့အပြင်ဘူတိတောင်မျိုးကလူနေအိမ်တွေကိုမီးရှို့ဖို့စစ်ကောင်စီအရာရှိတင်အောင်မိုးနဲ့စစ်ဘက်ရေးရာလုံခြုံရေးတပ်ကဗိုလ်ကြီးခိုင်မင်းစောကစစ်ကောင်စီတပ်သားတွေနဲ့မွတ်စလင်လက်နက်ကိုင်တွေကိုစေခိုင်းခဲ့တယ်လို့ဆိုပါတယ်။ဗိုလ်မှူးလှိုင်ဝင်းထွန်းဟာဘူတိတောင်အခြေစိုက်တရင်မှုတူဖြစ်ပြီးအာရခတပ်တော် AA ထံမှမေလ18ရက်နေ့ကလက်နက်ချအညံ့ခံခဲ့သူဖြစ်ပါတယ်ရှင်။စကိုင်းတိုင်းထီးချိုင်မြို့နယ်ကမြားတောင်စခန်းကိုဩဂုတ်လ23ရက်က KIA နဲ့ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ကချင်လူမျိုးရေးတပ်မတော် KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါရယ်။စခန်းသိမ်းတယ်လို့သိရကြောင်း KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါရယ်။အမျိုးသားညီညွတ်ရေးအစိုးရ NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်တွေ KIA ABSDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကဩဂုတ်လ22ရက်နေ့ကလေးကထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးဩဂုတ်လ23ရက်နေ့မှာအပြီးသက်သိမ်းယူနိုင်ခဲ့တာပါ။ဒီစကန်သိမ်းယူရနဲ့ပတ်သက်ပြီး NUG ကာကွယ်ရေးဝန်ကြီးဌာနအမှတ်၁စစ်ဒေသဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးသလိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို RFA ကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူး။လာမယ့်2025မှာမလေးရှားနိုင်ငံကအာဆီယံဥက္ကဋ္ဌအဖြစ်အမေရိကန်နဲ့တရုတ်နိုင်ငံကြားတင်မာမှုတွေကိုဖြေလျှော့ရေးနဲ့မြန်မာနိုင်ငံကအကြက်တဲတွေအပါအဝင်အိန္ဒိယနိုင်ငံတွေနဲ့ပြဿနာတွေကိုကင်တွယ်ဖြေရှင်းရေးတွေကိုဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းမလေးရှားဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။သူ့ရဲ့၃ရက်ကြာအိန္ဒိယခီးစဉ်အတွင်းအိန္ဒိယ Today Global သတင်းဌာနနဲ့တွေ့ဆုံမိမြင်ရမှာပြောဆိုခဲ့တာပါ။မြန်မာနိုင်ငံရဲ့ကာလရှည်ကြာအကြက်တဲကိုဖြေရှင်းဖို့သက်ဆိုင်ရာအဖွဲ့အစည်းအလုံးနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းအခက်အခဲတွေရှိပေမဲ့အာဆီယံအနေနဲ့ဒီကိစ္စကိုဖြေရှင်းရမှာဆက်လက်ပါဝင်ဆောင်ရွက်ရမယ်လို့မလေးရှားဝန်ကြီးချုပ်ကပြောခဲ့ပါတယ်ရှင်။ဆရာနာသိမ်းပြီးနောက်နိုင်ငံတဝမ်းကအချင်းထောင်တွေမှာလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုမရတာကြောင့်တည်ဆုံခဲ့ရတဲ့နိုင်ငံရေးအကျဉ်းသား101ဦးရှိတယ်လို့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေတဲ့အဖွဲ့6ဖွဲ့ကဩဂုတ်လ23ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံရေးအကျဉ်းသားအချင်းသူတွေထောင်တွင်းမှာအသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ FPPS မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM နဲ့နိုင်ငံရေးအကျဉ်းသူများအဖွဲ့ WOPP စတဲ့အဖွဲ့တွေကပိုးရက်ထုတ်ပြန်ခဲ့တာပါနိုင်ငံရေးအကျဉ်းသားအကျဉ်းသူတွေအပေါ်ပုံစံမျိုးစုံနဲ့နှင်းပန်းနှိပ်စက်မှုတွေကျူးလွန်နေသူတွေကိုစနစ်တကျမှတ်တမ်းတင်ဖော်ထုတ်ပြီးကျူးလွန်တဲ့အစဉ်အလိုက်အပြစ်ပေးအရေးယူနိုင်တဲ့အထိဆောင်ရွက်သွားမယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်ဒီတစ်ပတ်ပြည်ပသတင်းမီဒီယာတွေကမြန်မာနိုင်ငံအစီအစဉ်မှာစစ်ကောင်စီနဲ့ AA တို့တိုက်ခိုက်မှုတွေကြားရိုဟင်ဂျာတွေပိတ်မိနေတဲ့အကြောင်းသတင်းဆောင်မှနဲ့တရုတ်အစိုးရဟာမြန်မာပဋိပက္ခတွေမှာဂျားဝင်ဆစ်ဆက်ပေးသူအဖြစ်ပဲပါဝင်နေတာလို့ပြောထားတဲ့ဆောင်းပါးတွေကိုကိုရဲကောင်မြင်မောင်ကတင်ပြပါမယ်ရှင်
အခ ခုပထမဆုံးမြန်မာနိုင်ငံကပြည်တွင်းစစ်မှာရိုဟင်ဂျာတွေပိတ်မိနေကြတယ်ဆိုတဲ့ကောင်းစဉ်နဲ့ဂျာမန် DW သတင်းဌာနကဖော်ပြခဲ့တဲ့သတင်းဆောင်မတစ်ပုဒ်ကိုတင်ပြပါမယ်။မြန်မာနိုင်ငံကပြည်တွင်းစစ်တိုက်ခိုက်မှုတွေဟာပိုပြီးရှုပ်ထွေးလာပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေဟာမြန်မာစစ်တပ်နဲ့အာရခတပ်တော် AA ရဲ့တိုက်ခိုက်မှုကြောင့်မှကြာညံ့နေကြပါတယ်။အခုဩဂတ်လ5ရက်နေ့ကရိုဟင်ဂျာတွေကိုပိတ်မှတ်ထားတဲ့ဒရုန်းတိုက်ခိုက်မှုကြောင့်လူ100နီးပါးသေဆုံးခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဂျာမန် DW သတင်းဌာနကနေဂျာမနီနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာချုပ်ကိုမေးမြန်းခဲ့ရမှာသူတို့ရဲ့ဆွေမျိုးမိသားစုဝင်တွေမကြခင်ကတိုက်ခိုက်မှုတွေအတွင်မှာသေဆုံးခဲ့ရတဲ့အကြောင်းနဲ့ဩဂတ်လ5ရက်ကတိုက်ခိုက်မှုကို AA ဖွဲ့ကကျူးလွန်ခဲ့တယ်လို့ယုံကြည်တဲ့အကြောင်းပြောပြကြပါရစေ။ AA ဖွဲ့ကတော့ဒီတိုက်ခိုက်မှုကိုသူတို့အဖွဲ့ကလုပ်ခဲ့တာမဟုတ်တဲ့အကြောင်းနဲ့မြန်မာစစ်တပ်နဲ့အစွန်ရောက်မွတ်စလင်လက်နက်ကိုင်အဖွဲ့တွေကကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းဩဂတ်လ9ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါရစေ။ရခိုင်ပြည်နယ်မှာအရင်ကတည်းကရှိနေတဲ့ရိုဟင်ဂျာနဲ့ရခိုင်နေသားကတင်းမာမှုကိုအမျက်ထုတ်နေတာဖြစ်ပါတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ထားတာကိုစောင့်မမှဖော်ပြထားတဲ့အကြောင်းတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးမြန်မာနိုင်ငံတည်ငြိမ်ရေးဟာတရုတ်အစိုးရအတွက်အရေးကြီးတဲ့အကြောင်းတရုတ်အစိုးရဟာမြန်မာနိုင်ငံပြည်ထနာမှာဂျားဝင်စစ်ဆက်ပေးသူအနေနဲ့ပဲပါဝင်နေတာဖြစ်တဲ့အကြောင်းပြောထားတဲ့ South China Morning Post သတင်းစာရဲ့အိတ်တာအဘော်စောင့်မကိုတင်ပြပါမယ်။အခုမြန်မာနိုင်ငံမှာစစ်ကောင်စီကိုထိုးစစ်ဆင်တက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့ချုပ်ဟာလူမျိုးနယ်ချင်းချင်းမှုရတရုတ်နိုင်ငံနဲ့ပတ်သက်မှုရှိတာမှန်ပေမဲ့တရုတ်စိုးရဟာမြန်မာနိုင်ငံကပြည်တွင်းစစ်မှာဒီလက်နက်ကိုင်အဖွဲ့တွေအနိုင်ရပြီးတော့အိမ်နီးချင်းယူနန်ပြည်နယ်တဲကိုစစ်ရေးပြဿနာတွေပြန့်နှံ့လာမှာကိုမလိုလားပါဘူး။ဒါကြောင့်လဲစစ်ကောင်စီကနေလာမယ့်နှစ်မှာရွေးကောက်ပွဲလုပ်ပြီးနိုင်ငံရေးအကြက်တဲကိုအမြန်ဆုံးဖြည့်ဆည်းဖို့နိလန်ကိုတရုတ်နိုင်ငံကထောက်ခံနေတာဖြစ်ပါတယ်လို့ဆောင်းမကဆိုပါတယ်။ဒါကြောင့်လဲတရုတ်စိုးရဟာအစိုးရအပြောင်းလဲတွေမကြာခဏဖြစ်နေတဲ့အာဆီယံနိုင်ငံတွေဖြစ်တဲ့မြန်မာနဲ့ထိုင်းနိုင်ငံတွေမှာနိုင်ငံရေးတည်ငြိမ်မှုရှိတာကိုပဲမြင်ကြပါတယ်။ပထဝီနိုင်ငံရေးရဆိုရင်တရုတ်နိုင်ငံဟာအာဆီယံနိုင်ငံတွေအားလုံးနဲ့ချစ်ကြည်ရင်းနှီးပြီးတောင်တရုတ်ပင်လယ်ကိစ္စမှာဗင်နိုင်ငံကမှဖိလစ်ပိုင်နိုင်ငံဘက်ကနေမရက်တီကြဖို့လိုလားပါတယ်။ဒီလိုဖြစ်ဖို့အတွက်ဆိုရင်ဒီနိုင်ငံတွေအားလုံးမှာတရုတ်နိုင်ငံကိုချိန်ချောက်မှုဖြင့်မမြင်ကြဖို့လိုပါတယ်။ဒါကြောင့်လေတရုတ်နိုင်ငံသားရဲ့ဝန်ကြီးကနိုင်ငံရေးအကျက်တဲတွေဖြစ်နေတဲ့မြန်မာနဲ့ထိုင်းနိုင်ငံတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံဟာဒီနိုင်ငံတွေကပြည်ထနာတွေမှာဂျားဝင်စိတ်ဆက်ညှိနှိုင်းပေးသူပြည်ထနာဖြည့်ရှင်းပေးသူဖြစ်ဖဲဆောင်ရွက်ပေးဖို့ကြိုးစားတာဖြစ်ပါတယ်လို့ဆောင်းမမှာဖော်ပြထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဆက်လက်ပြီးဆရာနာမသိခင်ကအလွတ်တန်းသတင်းတောက်အဖြစ်နဲ့ရုပ်သံသတင်းတွေကိုပေးပို့နေတဲ့ကိုမင်းခန့်ကျော်ဟာအာနာသိမ့်ပြီးချိန်မှာလဲစစ်ကောင်စီရဲ့စစ်ရာဇဝမှုတွေကိုကင်မရာတစ်လုံးနဲ့မြေပြင်ထိဆင်းပြီးတော့မှတ်တမ်းတင်နေသူပါဒီကြောင့်ကိုကျော်လင်ကတင်ပြပါမယ်ရှင
်အခုကျွန်တော်ရောက်နေတဲ့နေရာပေါ့ဒါကမ်ပလူးရုံနေတယ်မှာပဲပစီရှိရွာမှာပေါ့နော်ဒီစစ်ကောင်စီကအဲဒီကြောင်ကနေပြီးတော့မှတိုက်ခိုက်ခံရတယ်ပေါ့နော်ရွာဖြစ်တယ်ဒါပစီရှိပေါ့ကိုဒါကျွန်တော်ရောက်နေတဲ့အိမ်မှာဆိုရင်အိမ်ပိုင်ရှင်တွေရှိသေးလားမရှိတော့ဘူးလားတော့မှတို့မသိတော့ဘူးဒါဒီရဲ့ပျက်စီးတွေကိုကျွန်တော်မြင်ရတော့ဒါကျွန်တော်တပုတ်လိုက်ရရဖြစ်ပါတယ
်မတန်းရိုက်ကွေးသမားကိုမင်းခန့်ကျော်ပါမနေ့တိုင်းသပေးချင်းမြို့ဇာတိဖြစ်ပြီးသူဟာစိတ်မြပြင်းနဲ့စိတ်ကောင်းစီလေချောင်းတိုက်ခိုက်မှုတွေမိရှူတာတွေကြောင့်ရဲသားတွေရဲ့အသက်အိုးအိမ်စီစဉ်တွေထိခိုက်ပျက်စီးတာတွေကိုကင်မရာတစ်လုံးနဲ့မှတ်တမ်းတင်နေသူပါအနာမသိခင်ကလူခွင့်ရင်းနဲ့တောင်တသမားအရေးသတင်းတွေရေးပြီးရန်ကုန်မြို့ခြေဆိုင်သတင်းမီဒီယာတွေကိုအလွတ်တန်းသတင်းတော့အဖြစ်ဗီဒီယိုနဲ့တပ်ပုံသတင်းတွေကိုပေးပို့ခဲ့ပါတယ်။သူ့အဖေအမေနဲ့ညီအကိုမောင်နှမ၄ယောက်အပါအဝင်ဆိုရင်မိသားစုက6ယောက်ရှိပြီးသူကသားအကြီးဆုံးပါ။ဆန္ဒပြသတင်းတွေရရင်2021မတ်လ17ရက်နေ့မှာသူ့အိမ်ကိုစစ်ကောင်စီကပိတ်ဆို့ဖမ်းဆီးတာခံခဲ့ရတယ်လို့လည်းဆိုပါတယ်။
ဒီဆန္ဒပြတဲ့အချိန်ကြီးမှာဒီမတန်းအနေရိုက်တဲ့သတင်းတွေရိုက်တဲ့အချိန်မျိုးမှာစစ်ကောင်စီကကျွန်တော်ဒီလိုလုပ်တဲ့ကိစ္စတွေတီးတော့အိမ်နိုင်ရောက်ပေါ့နော်သူတို့အင်အားသုံးပြီးတော့မှအိမ်ထိပေါ့နော်သူတို့လာပြီးတော့မှဒီဖန်စီတဲ့အခြေအနေမျိုးတွေကျွန်တော်ကြုံခဲ့ရတယ်ဒါပေမဲ့ရက်ွက်ထဲကလူတွေရဲ့ကုညီမှုကြောင့်ပေါ့နော်နောက်တစ်ခုအဲရက်တပ်ဖွဲ့ထဲမှာပါတဲ့ရက်တပ်ဖွဲ့ထဲမှာပါတဲ့ခေါင်းပေါင်းပေါ့နော်သူရဲ့အကူအညီကြောင့်ပေါ့လို့ကျွန်တော်တို့သတင်းတွေကြိုရတယ်ရက်တပ်ကိုဘယ်လိုပြောမလဲဟိုကျွန်တော်တို့အသက်ပေးရနေလွတ်မြောက်ခဲ့ကြတယ်ပေါ့မိသားစုလည်းကျွန်တော်တို့ထပ်ပြေးလွတ်မြောက်ခဲ့ကြတယ်ပေါ့
သခိုင်းနိုင်ခင်ဦးမြို့နယ်ဘက်မှာမိသားစုလိုက်စစ်ပေးဆောင်ကြရင်စစ်ကောင်စီကိုမိသားစုလိုက်တိုက်နိုင်တဲ့ဘက်ကဆက်လက်တော်လှန်ခဲ့ကြပါတယ်။ကိုမင်းခန့်ကျော်ဟာ2022မေလမှာရှမ်းပြည်နယ်မြောက်ပိုင်းကိုတောရောက်ပြီးတရားမျိုးသားလွတ်မြောက်ရေးတပ်မတော် TNLA လက်အောက်မှာစစ်ပညာသင်ကြားခဲ့တယ်လို့ဆိုပါတယ်။သူဟာလက်နက်ကိုင်အဖွဲ့မှပါပြီးမြေကင်မရာနဲ့မှတ်တမ်းတင်ပြီးစစ်ကောင်စီကိုအဓိကတော်လှန်တာလို့လဲဆိုပါတယ်။
ဒီ2023ကိုမေလပိုင်းမှာလာမေလ23ရက်မှာကျွန်တော်တို့ဒီတကောင်းဘက်မှာတိုက်ပွဲဖြစ်တယ်ဗျာအဲတိုက်ပွဲဖြစ်တော့အဲ့တိုက်ပွဲမှာကျွန်တော်ဒါလက်တွေ့အဲ့တိုက်ပွဲကကျွန်တော်တို့အပထမဆုံးတိုက်ပွဲပေါ့လေအဲ့တိုက်ပွဲမှာကျွန်တော်ဆိုကျွန်တော်ဆိုရင်တနက်မပေါ့ဗျာဟိုကျွန်တော်မှာကင်မရာရှိအောင်ကင်မရာရှိနေတော့အဲ့ကင်မရာလေးနဲ့ကျွန်တော်ဒီစစ်တပ်ရဲ့ရုံးမှာရဲစက်မှုတွေဒီမတရားပေါ့နော်ညံပန်းနှိပ်စက်တစ်ဖြက်မိရှုနဲ့ဒီချက်ဘတ်စေအုပ်စုရဲ့အခြေအနေတွေကိုကျွန်တော်ရအောင်မတန်းယူ
ဒီလိုမှတ်တမ်းတင်ရင်လက်နက်ကြီးနဲ့လေကြောင်းကဘုံကျဲတိုက်ခိုက်တာတွေဈာမှာမကြာခဏအတက်အန္တရာယ်ဈာတိုက်ကလွတ်မြောက်ခဲ့တယ်လို့လဲဆိုပါတယ်လက်ရှိမှာသူ့ရဲ့ငွေရဲ့ဇာတိရွာအနီးကစစ်ကောင်စီတပ်စခန်းကိုမဟာမိတ်တပ်ဖွဲ့တွေကသယ်ယူနိုင်တာကြောင့်မကြာခင်မှာအိမ်ပြန်နိုင်တော့မှာပါသူကတော့မိသားစုလိုက်အိမ်ပြန်ဖို့ကြိုးစားရင်းစစ်ကောင်စီရဲ့ဆက်ရသွေးမှုကျူးလွန်နာရီကိုကင်မရာတစ်လုံးနဲ့ဆက်လက်မှတ်တမ်းတင်နေမယ်လို့ဆိုပါတယ်
။အခုတော့မွန်တိုင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်။မြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင်
။မငေတော့ပရိသတ်ညဝေကလန်စာတော်တနီကွန်ပလိုင်း။အိုကေကေဒိုင်ပွိုင်းကတော့စိုက်ချောစိုက်ကရဘာပရကာညီကောရဟနာမွေဖြစ်နေမိတာလား။အကြည့်ကြောင့်ခလောက်ရမ်ဆိုင်အဖေဖဲဆာမွန်ဆော့ဆော့တဟာနောအိုမီဆိုင်ထောက်ကတလီယန်တောဖောကကလာဘလူဇိုက်ထောဟောမောင်မမယတော့ကန်စင်နန်တောလုခတိုက်တောမနေပစံတလာတချတ်လောပရိုင်နောပဝါကနတောကနလွေပရင်ကလေးမချက်ထောတန်တဘာအာကနောဒိုတဝါရလေးမောပဝိုင်းနေဇိုက်ထောကွမ်လက်ပြပတိုင်ချန်ချီဆိုင်ပဲလေကောတော့ကန်စင်နန်တောတော့ကလိုင်းအောက်ကောက်ချမထောဘာချမွာကောလုခတိုက်ပေါမ်ပိုဟောမောင်မမေကတော့စံကမနေနောက်အယဟတိချုံမတလာကပေါင်မနေစံတလာတော့တချတ်ကလည်းနုံနိုကိတန်ကိဒါပတိုင်ချန်ချီဆိုင်ပဲလေဟောမောင်မမေကတိဟကုန်တော့ကျဲနေနေတဲ့ကွမ်ပီတီအတော့လုချတ်မနိုကဲတော့တော့ကန်စင်နန်တော့စင်ဂျိုးဆောက်ကဟကုန်တော့လုပေါမ်ပိုရဲဟုတ်နုကောင်စင်နန်တော့ချပေါမ်ပိုကလင်းတော့တော့ကလင်းပရင်ပေါမ်ပိုနစ်ကောဘာလာပိုင်တော့တလာဟောမနေနောက်နောက်အယဟတိချုံမတလာတော့ဘလုံးစမုတ်နုံအယအကရာဘာဂျိုးကပူဂျိုးပောင်းတလားတချတ်လင်းလုံးလုံးကေတန်ကေတူညက်သေးစားတော့ရဲဘဒုကမိုင်လို့ Telegram ထောက်ခလန်ကောင်စင်မနန်တော့ကတိဟော့နုလို့ဟတတ်ဟော့မဟာကုန်းစဟပလဟတတ်စိုက်ထော KRF တော့ကရာတော့ပုံပုံညစကောဘာလာပိုင်တော့ကေချေကေခွဲကုန်းကုန်း KRF တော့ပောင်းတလားလုံးလုံးချူဟမကလရဲတော့ဘလုံးလဝကလိကလေးပွားကမဲကောင်ပောင်းချုံမဲရော့ဆန်ကောလတော့ကုန်းတော့ KRF ဟပတလားကရစ်တပ်ပလိုင်းအလာနိုချူဟမကလကံရောပရိစတ်ညွေကလန်မာဖေဖဲဆာမဘူတော့ညကပလိုင်းအောမလို့ရဟူပရာဟိတာတော့မနေ့ကလိုင်းဝီယောကလိုင်းမောင်တော့ကပုတ်ဝီယောကန်ဟာဥိကပယနုံမမွေကလိုင်းကလိုင်းလွတ်ပရင်နော်လေးပတန်သဘာအာကနောဒိုတဝရဒိုင်မွန်ရဟူပရာဟိတာပေါကလတာဒိုင်ကန်မလို့ရဲကန်ဟတ်နုံမနေ့ကလိုင်းဝီယောကလိုင်းမောင်တော့ဟူကပယကကပုတ်ကရယာဝီယောတော့ဟေရုံကတော့မနောကေတန်ကေတနညလိုင်းတိုင်းဟူတော်ရာညရင်ကွမ်းတော့ခွင်ပရင်ရှိဆိုင်ဝတ်ချတော့အွိကပဲဒန်းတော့မဟာမုန်နောကတဲ့စွတ်နေကလုံးမငိုရှိမငိုတော့အဝီယောဟေမန်တော့ဖော်မက်ကလိုင်းတပတဲ့ပတိုင်ကလင်ကရိုင်းအွိကတောင်းအွိပရာဟိတာတော့ရပြပလောင်နောကတဲ့ရိုင်းအွိပရာဟိတာတော့အွိကပဲပတ်မနုန်တော့ကောကလင်အွိဒိတ်ပင်ပွိုင်းဟေမန်ကလေးညရင်ရိုင်းအွိပရာဟိတာဒိန်ရဲမတလာကဲလကံရ
တော့ကဟူရီကောကောကမလာနဲ့တောင်းလာတဲ့ဟော့နုကတရန်ကလိုတော့ရှာအန်တို့ဒီဟူရီမမတာစံကျောမန်ကောတဲ့တောင်းနာတောင်းနာကဘာတော့ဝါဘောအဲဘယ်လိုတောင်းဟာပံကောလေလေကင်းတော့ဟူရီမစီမူတော့တိုင်းဟူရီပို့ကောကြာဟူရီဒီကောလေအဲပို့တယ်မန်မောခင်းတော့ပို့ရပြန်ကလိုင်းနေကောတဲ့အဲဟရက်နေနေဒီကောလေကလိုင်းကလိုင်းတော့နဲ့တို့ဒီဟူရီကောကောယောဟလိုညင်းဟဲကောတဲ့ပို့ကောမောင်မမတာမလောင်းတို့ဒီမဟုတ်ဒီကောင်းမှန်းရံပါဟိတာပေဒါတကောင်းတဲ့ပွေခေကောင်းအမန
်ဟုတ်ကပဲတော့ဟမဟိကဒူကဖိုင်ပိုက်ကရက်ကလေးကပုတ်ထေရုံကောတော့စွတ်မနီယောလငယ်တော့ပိုက်ကရက်ဝီကဟိမန်တော့တပရောင်းနာကောရိုင်းဟွေအလေးစောတနုံနောညပကလဟတန်ဟွေပရာဟိတာလတောက်ဒိုင်မတလာကဲရရတော့ဘလွန်ခွင်ထမုံနောငုံမဟရထွေဟရချာဆောဒန်းမောင်ဘာချာပူချာတော့ညနေဝမ်တိုင်ဝိုင်တော့စင်တူကလိုင်းမောင်အွေဖာကတော့တဝီမောင်ရแน่นอนညကညအတ်ကလေးကေတမ်ကေလကံရောအကြည့်ကြောင့်လာရမ်ဆိုင်အာဖေဖဲဆာမောင်ဆော့ဆော့ထာနောတော်တာချမနော်ရတန်းကုံဖုံလောင်ရော
အာဖေရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ကင်းဝေးကြပါစေရှင်